နိုင်ဂျီးရီးယားနိုင်ငံကဒီအစွန်းရောက်ကျမ်းဖက်အဖွဲ့ဖြစ်တဲ့ Boko Haram ကိုဘယ်လိုမျိုးကင်တွယ်သွားမလဲဆိုတဲ့ထိပ်သီးစနစ်ဝတ်တည်းကအခုသတင်းပတ်ကိုပိုင်းမှာပြုလုပ်ဖို့အတွက်ပြင်သစ်သမ္မတ Francois Hollande ကအာဖရိကခေါင်းဆောင်တွေကိုတောင်းဆိုတိုက်တွန်းနေပါတယ်။ဒီဖွဲ့ကဆိုလို့ရှိရင်ဒီပြီးခဲ့တဲ့လတုန်းကနိုင်ဂျီးရီးယားကျောင်းသူ300ကျော်ကိုပြန်ပြီးဆွဲဖမ်းဆီးခဲ့တာကြောင့်တကဘာလုံးကဒီလောက်ရအပေါ်မှာတော်လေးကိုဒေါသဖြစ်ခဲ့ကြတာပါ။ဒီထိပ်သီးစီဝေးပွဲကိုနိုင်ဂျီးရီးယားသမ္မတ Goodluck Jonathan နဲ့အတူပြုလုပ်ကြဖို့ဆိုပြီးတော့အဇဘဂျန်ကဘာကူးကိုတွားရောက်နေတဲ့ခီးစဉ်အတွင်းမှာပြင်သစ်သမ္မတကအဆိုပြုပြောဆိုခဲ့တာပါဘိုကိုဟာမရန်ဖွဲ့ရဲ့ဖမ်းဆီးမှုခံခဲ့ရတဲ့အမျိုးသမီးချို့လွတ်မြောက်ခဲ့တဲ့ဆိုပေမဲ့256ဦးကတော့ထိန်းသိမ်းခံရဆဲဖြစ်ပါတယ်စစ်သွေးကြော်တွေဟာမင်းကလေးတွေရဲ့မိဘတွေကိုပြည့်ရဲ့ပြုမှုတွေလုပ်ခဲ့တယ်လို့ပဲမင်းကလေးတွေကိုလူကုန်ကူးဈေးကွက်ကိုရောင်းချပစ်မယ်ဆိုပြီးတော့လည်းချိန်ချောက်ထားပါတယ်လွတ်လာတဲ့19နှစ်အရွယ်သိပ်ပံဘာသာကျောင်းသူတူကတော့ဖမ်းခံထားတဲ့သူ့ရဲ့တန်းဖို့အတော်များများဟာထွက်ပြေးဖို့ကိုတတိမရှိနိုင်ဖြစ်ကြရတယ်လို့ဆိုပါတယ်လွတ်လာသူ16နှစ်အရွယ်ကျောင်းသူတူကတော့ဖမ်းဆီးထားတဲ့လက်နက်ကင်တွေကသူ့ကိုဟင်းချက်ပြုတ်ခိုင်းစေမှာအခြားမင်းကလေးနှစ်ဦးနဲ့အတူထွက်ပြေးလွတ်မြောက်ခဲ့တာဖြစ်ပါတယ်။ပုံရမင်းကြီး Francis ကတော့ဒီမင်းကလေးတွေအားလုံးပြန်လွတ်လာဖို့အတွက်အခုတရုတ်နေနေမှာဆူတောင်းပေးပါတယ်။ British ဝန်ကြီးချုပ် David Cameron ကတော့ဒီပြန်ပြီးဆွဲမှုဟာ Nigeria နဲ့အခြားကမ္ဘာနေရာတွေကအကြမ်းဖက်မှုနဲ့ Islam ဘာသာရေးအစွန်းရောက်မှုရဲ့အစိပ်အပိုင်းဖြစ်တယ်ဆိုပြီးပြောဆိုထားပါတယ်ခင်ဗျာ။